ออสเตรเลียနိုင်ငံရဲ့ဂျာယီဝန်ကြီးပန်နီဝေါင်းနဲ့တရုတ်နိုင်ငံဂျာယီဝန်ကြီးဝန်ယီတို့ဘေကျင်းမြို့မှာဒီကနေ့ပုံတွေ့ဆုံဆွေးနွေးကြကြပါတယ်။နိုင်ငံတော်အကြီးအမားနိုင်ငံဂျာယီဝန်ကြီးနှစ်ယောက်တွေ့ဆုံတဲ့တွေ့ဆုံပွဲမှာออสเตรเลียနဲ့တရုတ်ကြားအကျိုးစီးပွားခြင်းထိတိုက်တွေ့ဖို့အခြေခံအားဖြင့်အကြောင်းမရှိကြောင်းနဲ့နိုင်ငံသားတမန်ဆက်ဆံရေးအနစ်90%ပြည့်ကိုအကြောင် ဆွေးနွေးခဲ့ကြတယ်လို့ဝန်ကြီးတယောက်တွေ့ဆုံပြီးမှပယ်နီဝေါင်ကသတင်းစာဆရာတွေကိုပြောပါတယ်ဒီခီးဟာ2019ခုနှစ်ကတည်းကဆိုရင်ဩစတြေးလျနိုင်ငံဂျာယီဝန်ကြီးရဲ့ပထမအဦးဆုံးခီးစဉ်လည်းဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ဘယ်ကအစပြုလာတယ်လဲဆိုတာကိုနိုင်ငံတကာစုံစမ်းစစ်ဆေးပေးဖို့ဩစတြေးလျကတောင်းဆိုခဲ့တာကြောင့်ဩစတြေးလျထုတ်ကုန်တွေတရုတ်နိုင်ငံတင်သွင်းတာကိုတရုတ်ကပိတ်ပင်ခဲ့တာကဆလို့နိုင်ငံခြားဆက်ဆက်ရေးပြီးခဲ့တဲ့နှစ်တွေမှာယိုယွင်းခဲ့ပါတယ်အဲဒါကြောင့်ဩစတြေးလျနိုင်ငံကြီးဝန်ကြီးရဲ့ခီးစဉ်ဟာနိုင်ငံခြားတန်တမာဆက်ဆံရေးတန်တမာပြည်လဲကောင်းမွန်လာဖို့ကြိုးစားတဲ့ခီးစဉ်လို့သုံးသပ်နေကြပါတယ်